တောင်ကိုရီးယားနိုင်ငံမှာ Omicron မျိုးကွဲသစ်တွေအလင်းအမြန်ကူးစက်ပြန့်နှံ့နေပြီလို့တာဝန်ရှိသူတွေကသတင်းလာနေမှာကြေညာပါတယ်။အစိုးရအနေနဲ့ပုဂ္ဂိုလ်ခံရသူအရေအတွက်နှဲသွအောင်လို့လူတွေကို Quarantine ချအတိချခွဲထားတဲ့စနစ်ကိုပြောင်းလဲပြီးပိုးစစ်ဆေးတာကူးစက်မှုများနိုင်တယ်လို့အုပ်စုတွေကကူတာပေးတာမျိုးပိုးလုံးတင်တယ်လို့တောင်ကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးအေဂျင်စီအကြီးအကဲဂျွန်ယူခွန်းကပြောပါတယ်။ကယောကကြောင့်ဇန်နဝါရီလ31ရက်နေ့ကနေဖေဖော်ဝါရီလ2ရက်နေ့ထိကျင်းပမယ့်တရုတ်နှစ်တကူပွဲမှာပြည်သူတွေခီးမထွက်ဖို့တောင်ကိုရီးယားဝန်ကြီးချုပ်ကတတိပေးထားပါတယ်။လူရေတန်း20ကျော်ရှိတဲ့တရုတ်နိုင်ငံပီဂျင်းမြို့မှာတော့တမြို့လုံးပိုစစ်ဆေးခန်းမအမိတ်ထုတ်ထားပါတယ်။ဆောင်းပါသည်အိုလံပစ်ပွဲတော်မတိုင်ခင်ပီဂျင်းမြို့မှာပိုကူးဆက်ခံရသူတွေတွေ့ရှိပြီးတဲ့နောက်အခုလိုအမိတ်ထုတ်ပြန်တာပါ။ပီဂျင်းအနီးသဝိုက်ကဒေသတွေမှာလည်းအလားတူကြီးကျယ်ပိုစစ်ဆေးနေပါတယ်။ဖေဖော်ဝါရီလ4ရက်နေ့မှာစတင်မဲ့ဆောင်းဝါသည်အိုလံပစ်ပွဲအတွက်ဘီဂျင်းမြို့မှာ Zero Tolerance လုံးဝကိုဗစ်ကင်းစည်ရေးနည်းပြဟာနဲ့ပုဂ္ဂိုလ်တိုင်းသီးခြားခွဲထားဖို့အနာရကွန်မြူနတီပါတီကအင်အားအရိုင်လုပ်ကိုင်နေတာပါ။အိုလံပစ်ပွဲကိုလည်းတင်ကျပ်တဲ့စီမင်းတွေနဲ့ကျင်းပမှာဖြစ်ပြီးအကစားသမားတွေ၊ဝန်ထမ်းတွေ၊တင်းတင်းထောက်တွေနဲ့တာဝန်ရှိသူတွေလည်းသီးခြားခွဲနေရမှာဖြစ်ပါတယ်။